ကျွန်တော်နိုင်ငံသားစုဟာကိုဒေတာကိုလူအတိုင်းဝိုင်းကိုသာမကပဲနဲ့နိုင်ငံတကာကလူအဖွဲ့အစည်းအတွက်ပါထူးထူးချွန်ချွန်ဆောင်ရွက်သူတွေကိုပေးတာမို့ဒီစုဟာဒေါက်တာဆန်းစုကြည်နဲ့ကွက်တီကန့်ညီမှုရှိတယ်လို့ဒီစုပေးတဲ့အတ္လန်တစ်ကောင်ဆယ်ရဲ့ဥက္ကဋ္ဌကပြောပါတယ်။ဗီအိုအေမြန်မာပိုင်းကနေအတ္လန်တစ်ကောင်ဆယ်ရဲ့ဥက္ကဋ္ဌလည်းဖြစ် CEO ကြီးကလေးဖြစ်တဲ့ဖရက်ဒရစ်ကမ်ဘောကိုမင်းမြန်ထားတဲ့ကုသညွန်ကဆက်ပြောမှာပါရှင်။အခုဒီတတိယကျင်းပြတဲ့အတ္လန်တစ်ကောင်ဆယ်ရဲ့
We introduced it three years ago to both recognize the Atlantic Council's broadening of its mandate to the global stage.
နိုင်ငံတကာကိစ္စရပ်တွေမှာထူးထူးခြားခြားတတ်သိရှိရှိအမြင့်ကျယ်ကျယ်ဆောင်ရွက်ခဲ့ကြတဲ့ခေါင်းဆောင်တွေကိုအသိအမှတ်ပြုရည်ရွယ်ပါတယ်။ဒေါက်ဆန်းစုကြည်ဟာဒီစုအတွက်အခုလိုရည်ရွယ်ထားချက်တွေနဲ့အပြည့်ကန့်ညီပါတယ်။
အရင်ဆုံးကတော့ဒီစုကိုရရှိခဲ့ဘူးသူတွေထဲမှာ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ရဲ့စီမံခန့်ခွဲမှုဆိုင်ရာညွှန်ကြားရေးမှူးခရစ်စတင်းလာဂတ်အမေရိကန်ထက်လွတ်တော်မှဂျွန်ကယ်ရီနောက်လောက်ကျန်ခံခဲ့ရတဲ့လက်ဗနွန်ဝန်ကြီးချုပ်ဟောင်းရာဖစ်ဟာရီရီတို့ဖြစ်ပါတယ်။
Each person is recognized for their own achievements, and clearly Aung San Suu Kyi is recognized for her
unwavering.
ဒေါက်ဆန်းစုကြည်ဟာလွတ်မြောက်မှုနဲ့လူကုန်သိက္ခာရဲ့စံပြုတ်သင်္ကေတဖြစ်လာပါတယ်။ဆက်ပြီးတော့လေကမ္ဘာလူသားတွေအတွက်အားရဂုဏ်ယူစရာပုဂ္ဂိုလ်ဖြစ်နေပါတယ်။ဒေါက်ဆန်းစုကြည်ကိုတော့ဒီ
Global citizenship means that you have a responsibility to your community. You have a responsibility
to your community. Global citizenship sura mimi ye mitazu mimi ne nisat de lu atayan wan twe တာဝန်ယူမှုတာဝန်ရှိမှုသာမကပါဘူး။ကမ္ဘာလူအဖွဲ့အစည်းတစ်ခုလုံးအတွက်လည်းတာဝန်ယူမှုတာဝန်ရှိမှုဆိုတဲ့အဓိပ္ပာယ်သက်ရောက်ပါတယ်။မိမိနဲ့မိုင်ထောင်တဲ့ခြေဝေးနေတဲ့ဒေသကလူတွေနဲ့ပါသက်ဆိုင်ပါတယ်။ဒါတွေကလည်းကမ္ဘာအတိုင်းဝိုင်းရဲ့အစိတ်အပိုင်းဖြစ်ပါတယ်။မိမိဒေသကလူအတိုင်းဝိုင်းကိုကူညီဆောင်ရှောက်သလိုပဲအဲ့ဒီအဝေးကလူမှုအဖွဲ့အစည်းအတွက်လည်းတည်ဆော
ီနယူးယောက်မှာလုံးမဲ့အဲဒီဆုချင်းမြင်ပွဲကိုတော့ကမ္ဘာခေါင်းဆောင်တွေတာဝန်တွေအတော်များများတယောက်ဖွဲ့ရှိတယ်လို့သိရပါတယ်
More than 300 leaders there'll be leaders from government from academia
အစိုးရပိုင်းခေါင်းဆောင်တွေနိုင်ငံအရေးအကတာဝန်တွေတာဝန်မတ်တွေစုစုပေါင်း300ကျော်လောက်တယောက်မှာပါကျွန်တော်တို့ဒီခန်းနာကိုကုလသမဂ္ဂရဲ့ထွေထွေညီလာခံကျင်းပခြင်းနဲ့လဲတိုက်ပြီးတော့ပြုလုပ်လေးရှိပါတယ်
ဒေါန်ဆန်းစုကြည်ဟာအမေရိကန်ပြည်တော်စုကိုလာရောက်ဆင်မြို့တော်ဝါရှင်တန်ဒီစီကိုလည်းလာရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒေါန်ဆန်းစုကြည်ဟာအမေရိကန်ပြည်တော်စုမှာအမြင့်ဆုံးစုတစုဖြစ်တဲ့ Congressional Gold Medal စုကိုလည်း2008ခုနှစ်တုန်းကချီးမြှင့်ခံခဲ့ရပါတယ်။အခုဒီလာမယ့် September ခီးစဉ်အတွင်းဝါရှင်တန်ဒီစီကိုလာပြီးတော့ဒီစုလာရောက်လက်ခံယူလိမ့်မယ်လို့ Congress တာဝန်ရှိသူတွေကပြောဆိုတဲ့ကြောင်းလဲ AFP သတင်းမှာရေးသားပါတယ်။အမေရိကန်နိုင်ငံရဲ့ဌာနကလည်းဒီဒေါန်ဆန်းစုကြည်လာရောက်မယ့်ခီးစဉ်ကိုကြိုဆိုလိုက်ပြီးတော့အကယ်လို့သူရောက်လာခဲ့မယ်ဆိုရင်နိုင်ငံအပြန်အလှန်ဆွေးနွေးမှုတွေရှိမှာဖြစ်တယ်လို့နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်မြန်မာနိုင်ငံရောက်တုန်းကလည်းဒေါန်ဆန်းစုကြည်ကိုဖိတ်ကြားခဲ့တာရှိတော့ဒီအမေရိကန်လာရောက်ဆင်မှာကမ္ဘာကုလသမဂ္ဂရုံးချုပ်ကလည်းဒေါန်ဆန်းစုကြည်လာရောက်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရသူတူက VOA ကိုပြောပါတယ်ခင်ဗျာ။